ဗကြောစံကျေးရုပ် site 2မှာကြားပြည်နယ်ဆိုရရဲ့အစီအစဉ်ကို KND လူထုအဖွဲ့ကြီးကနေပြီးတော့ဒီကနေ့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရကနေပြီးတော့သက်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးပိတ်ပင်ခံခဲ့ရပါတယ်။ဗကြောစံဟာပြည်မရဲ့လွတ်လပ်ရေးဖခင်တဦးဖြစ်ပေမဲ့လည်းပြည်နယ်နဲ့သက်ဆိုင်မှုမရှိတဲ့အတွက်ကန့်ကွက်တာဖြစ်တဲ့အကြောင်းဆန္ဒဖော်ထုတ်ခေါင်းဆောင်တွေကပြောပါတယ်။တိုင်းရင်းသားဒေသတွင်းဗကြောကျေးရုပ်ထု site 2ရေးမှာ NLD ပါတီအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။ထိုင်းချီ site view မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ကရားပြည်နယ်အတွင်းဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုစိုက်ထူသွားမဲ့ပုံမှာကရင်နေအဖွဲ့အစည်းတွေကနေဒီကနေ့မနက်မှာကန့်ကွက်ဆန္ဒပေါ်ထုတ်ရမှာပြည်နယ်ရဲသားဖွဲ့တွေကနေစားစီပိတ်ပင်မှုတွေပြုလုပ်ခဲ့လို့သပိတ်နောက်ကျောင်းပြန်လှည့်လာရတယ်လို့ဆန္ဒပေါ်ထုတ်ကော်မတီခေါင်းဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်။ဘုံလေးကတော့ညှိနှိုင်းတယ်ညှိနှိုင်းလို့မရတော့ကျွန်တော်တို့တက်သွားတယ်ပြောတော့အဲ့ဒါလက်ခံရင်ကျွန်တော်တို့ဖိတ်ကျက်ပြကြတာဗျာကျွန်တော်တဲကတော့တိဆောင်တူတူရောအထုပ်တွေကားထည့်ထားလိုက်တယ်နောက်ဟိုကတူဦးကနောက်ပြန်ပါဝင်နေတယ်ဒါတဲကလက်ထိတ်ထားတာရှိတယ်ဒါပေမဲ့ဖြစ်ခင်းတော့ကျွန်တော်တို့ထိုင်တဲ့ပြည်လုံးလိုက်တယ်ချက်ချင်းပြန်လေးပြပါ
ဆန္ဒဖော်ထုတ်သူလူတထောင်ခန့်ဟာလိုက်ကော်မြို့နယ်နိုင်ရင်စင်စုံမှတ်ကနေလှုပ်တော်ရှိကဟစ်တိုင်စီသွားတန်တက်နေမြရဖို့ပင်နေထောင်ခန့်အလိုမှာရဲတပ်ဘွဲကနေပိတ်ပင်သားစီခဲ့တာပါပြည်နယ်ဆိုရစီစဉ်နဲ့ဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုစိုက်ထူသွားမဲ့အစီအစဉ်ကန့်ကွက်ရတဲ့အကြောင်းကိုတော့ဆန္ဒဖော်ထုတ်ကော်မတီခေါင်းဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းဆိုတာကဟိုဒီမရဲ့လူလိုက်ရေးဖြစ်တဲ့ဒီပြည်ကတော့ပြည်နယ်နဲ့တက်ဆိုင်မှုရှိတဲ့တွဲကျွန်တော်တို့ကဒီပြည်နယ်တဲကိုပြည်ရထူထားဖို့အတွက်ကျွန်တော်တို့လက်မခံတဲ့အဓိကအထက်ကအထက်တွေဖြစ်ပါတယ
်။ရွာကုံမြို့ပြည်သူ့ပန်းချမှာဆန္ဒဖော်ထုတ်ခွင့်အတွက်တက်ဆိုင်ရာကိုကြောင်းကြားသားပြီးသားလို့ခွန်တော်မတ်ကပြောပါတယ်။ကြားပြည်နယ်တွင်လှလရေးဖက်ခင်ပူကျုံဆန်းကြေးရုပ်ထုသားရှိတဲ့ကြောင်းမဲဆဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကအမြင်ရှိနေတာပါ။
တပိုင်းဝင်ရုပ်ထုထားတာပဲလေ။ဘုကြောင့်လားဆိုတော့တိုက်ပြည်သူတို့တည်းရအောင်လို့ကတော့ရုပ်ထုထုတ်ထားတာပဲလေ
။ဘုကြောင့်ရုပ်ထုစိုက်ထူရေးမှာကြားပြည်နယ် NLD ပါတီအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဘုကြောင့်ဆန်းကြေးရုပ်သားရှိရေးကြောင်းအမြင်ကွဲလွဲမှုတွေရှိနေတဲ့အပေါ်ညှိနှိုင်းတိုင်ပင်တဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ
်။ကလေးရယ်ဘိုးချုပ်ကောက်ကွက်တယ်ဆရာကဘိုးချုပ်ကိုကြည်လို့ခဲ့တဲ့လူတွေပဲလေးစားတဲ့လူတွေကျမတို့တောင်းရင်တော့အာဇာနည်ရကြလေပြင်းမနှုတ်ခဲ့ဘူးကျမတို့ကြားမှာလေချက်ပြအရင်များတယ်အဲဒီကြားထဲမှာဘိုးချုပ်အောင်ဆန်းရဲ့ကြားလို့အာဇာနည်ရတဲ့ကျောင်းတော့ကျန်တာခွင့်ရတဲ့ချိန်မှာဒီကလေးတွေကပါဝင်ခဲ့တယ်ဒီလိုလူတွေရင်ထဲမှာလည်းဆရာနားလည်ပေးပါလူတွေအကြောင်းမတူလို့တော့မဟုတ်ပါနဲ့ဘိုးချုပ်ရဲ့ငိုးလည်းကျမရှိသေးချင်တယ်ဒီလိုလုပ်တဲ့လေဆရာကျမအစိုးရနဲ့တခြားလူတွေနဲ့ကိုဆွေးနွေးကြည့်ချင်တယ်
ပြည်နယ်ဆိုရအနေနဲ့ဗိုလ်ချုပ်ကြေးရုပ်ထုသားရှိဖို့လိုလားနေသလိုအရင်ဒီလူဖွဲ့စည်းတွေအနေနဲ့ကတော့တမိုင်းကြောင်းရပတ်သက်မှုမရှိတဲ့ရုပ်ထုသားရှိမှုတွေကန့်ကွက်နေခဲ့ကြတာပါ။ကြားပြည်နယ်လွယ်ကော်မြို့နယ်ကလူထုပန်းချံမှာဗိုလ်ချုပ်ဆန်းကြေးရုပ်စိုက်ထူသားရှိမှတ်အစီအစဉ်ကိုရပ်တန့်ပေးဖို့ပြည်နယ်တွင်လူထုအသင်းဖွဲ့တွေကနေပြည်နယ်ဆိုရကိုဇွန်လ18ရက်နေ့တုန်းကအိတ်ဖွဲ့တဆောင်ပေးပို့ခဲ့ပေမဲ့လည်းပြည်နယ်ဆိုရအနေနဲ့ဆက်လက်လှုပ်ဆောင်သွားမယ့်အခြေအနေမှာရှိနေပါတယ်။နိုင်ငံရေးလှိလာသူတောက်တာရံမျိုးသိန်းအနေနဲ့ကတော့တိုင်းရင်းသားဒေသတွင်ဗိုလ်ချုပ်အောင်ဆန်းရုပ်ထုသားရှိမှုကိုရပ်တန့်ဖို့လိုကြောင်းထောက်ပြထားပါတယ
်။ဒီဒေသခံတိုင်းရင်းသားတွေအနေနဲ့ပေါ့လေဗိုလ်ချုပ်အောင်ဆန်းပေါ်မှာလေးစားတယ်စံပိုးထားတယ်ဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုဇာပြီးထားတဲ့ကိစ္စအပေါ်မှာတော့သဘောမတူဘူးဘဝင်မကျဘူးဆိုတာပေါ်လွင်နေပါတယ်။ဒီလိုတော့လူရံမျိုးတွေကိုအကြောင်းပြုပြီးတော့ဒီတိုင်းရင်းသားတွေအကြားမှာချင်းလုံးညီညွတ်မှုရော်ရဲလာမယ်တွေးကြည့်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကြီးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့မြင်ပါတယ်။နောက်အဲ့ဒီလိုဖြစ်စဉ်တွေဟာကျဆုံးသွားတဲ့ဗိုလ်ချုပ်ဆိုင်ရဲ့ပုံရိပ်ကိုလည်းပဲအကြီးအကျယ်နိုင်တာမို့လို့နော်ပြည်တော်စုအစိုးရအနေနဲ့နော်နောက်နိုင်ငံတော်သမ္မတအနေနဲ့သက်ဆိုင်ရာပြည်내အစိုးရတွေကိုညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အမြန်ဆုံးတားမြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုဟာပုံမှုများပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့တိုင်းဒေသဒေသခံတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သုံးကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့တွင်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုကိုကချင်ဒေသခံတွေကကန့်ကွက်ခဲ့ကြသလိုမွန်ပြည်နယ်တွင်မြစ်ကူးသရားကိုဗိုလ်ချုပ်ဆန်းသရားအမည်သတ်မှတ်မှုအပေါ်ဒေသခံမွန်ကရင်ပိုးတိုင်းဒေသတွေကလည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျာ။